ဒီကတဲ့ရပိုင်းအချင်းပြည်နယ် KIO ထိန်းချုပ်နယ်မြေမိုင်ကြာရမှာလက်နက်ကင်တိုင်းသားအဖွဲ့တွေညီလာခံမလုပ်ခင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒုံဆန်းစုကြည်ဟာအပြစ်ခတ်ရက်စရေးစာချုပ်လက်မှတ်ထိုးမထားတဲ့ညီညွတ်တော်တိုင်သားလူမျိုးများဖက်ဒရယ်ကောင်စီ UNFC ခေါင်းဆောင်တွေနဲ့နေပြည်တော်မှာရင်းနှီးနှီးတွေ့ဆုံဆွေးနွေးခဲ့ပါတယ်။အဲဒီဆွေးနွေးပွဲမှာတိုင်သားလက်နက်ကင်အဖွဲ့ထိပ်သီးခေါင်းဆောင်တွေဖြစ်ကြတဲ့ KIO ဒုဥက္ကဋ္ဌဗိုလ်ချုပ်ကြီးအင်ပါလ SSPP SSA ရှမ်းတပ်ဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်စီထင်ခုရဲစတဲ့ပုံကိုယ်တွေတက်ရောက်ကြပါတယ်အစည်းအဝေးမှာဘာတွေအပြန်လှန်ဆွေးနွေးကြတယ်မသိရပေမဲ့အခုရက်ပိုင်းတွင်ရှမ်းတန်တော်ဆင့်သတင်းဌာနရဲ့ဖော်ပြချက်မှာတော့အဲ့ဒီဆွေးနွေးပွဲမစခင်ဒုံဆန်းစုကြည်ပြောဆိုခဲ့တဲ့အဖွင့်စကားကိုဖတ်ရှုကြရပါတယ်ဒီအဖွင့်အမှားစကားထဲမှာ27ရာစုပင်လုံးညီညာရေးညီလာခံနဲ့ပတ်သက်ပြီးသူ့ရဲ့သဘောထားတွေအရင်သမရဦးသိန်းစင်အစိုးရလက်ထက်ကဆောင်ရွက်ခဲ့တဲ့ NCA စာချုပ်ဆိုင်ရာကိစ္စတွေပါဝင်ခဲ့ပါတယ်လက်ရှိဒေါန်ဆန်းစုကြည်ကန်ဆွဲထားတဲ့ညဉ့်ညံ့ရေးမူဝါဒဟာအရင်အစိုးရလက်ထက်ကချမှတ်ထားတာတွေနဲ့အတူတူပဲလားကွဲပြားမှုတွေရှိနေသလားအဲ့ဒီမူဝါဒအောက်မှာ27ရာစုပင်လုံးညီလာခံအောင်မြင်နိုင်ခြင်းဘယ်လောက်ရှိသလဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ
်ပထမအဆုံးအရေးကြီးတဲ့အချက်က27ရာစုပင်လုံးညီလာခံဆိုတဲ့နာမည်အပေါ်သဘောထားဖွင့်ဆိုချက်ပါဒေါန်ဆန်းစုကြည်က27ရာစုပင်လုံးညီလာခံကျင်းပမယ်လို့ပြောလိုက်တဲ့အခါတချို့တိုင်းရင်းသားခေါင်းဆောင်တွေကအမျိုးသားကောင်းဆောင်ကြီးဗိုလ်ချုပ်အောင်ဆန်းနဲ့တောင်တန်းနေတိုင်းရင်းသားတွေချုပ်ဆိုခဲ့တဲ့ပင်လုံစာချုပ်ပါအချက်တွေကိုအခြေခံမယ်လို့ထင်သူထင်ကြပါတယ်။တချို့တိုင်းရင်းသားကောင်းဆောင်တွေကတော့ပင်လုံညီလာခံလို့ဆိုလိုက်တာနဲ့ပင်လုံစာချုပ်ထဲမှာပါတဲ့ခွဲထွက်ခွင်းဆိုတာကိုလည်းအတိအမှတ်ပြရမယ်ဆိုပြီးပြောသူကပြောကြပါတယ်။ဒေါန်ဆန်းစုကြည်ကတော့လက်နက်ကင်တိုင်းရင်းသားကောင်းဆောင်တွေကိုပင်လုံ agreement ပေါ်မှာအခြေမခံဘူး။ပင်လုံစိတ်တဲ့အပေါ်မှာပဲအခြေခံမယ်ဆိုတာရှင်းရှင်းလင်းလင်းပြောခဲ့ပါတယ်။သူပြောဆိုချက်အရပင်လုံသဘောတူညီချက်ဟာရေပုံရသဘောဆန်တဲ့စာချုပ်ထဲမှာအဓိကအဖြစ်ကချင်တိုင်းရင်းသားတွေနဲ့ပတ်သက်တာအဓိကဖော်ပြထားပြီးရှမ်းချင်းနဲ့ဗမာကိစ္စတွေနည်းနည်းပါတယ်လို့ဆိုပါတယ်။ကြံတိုင်းရင်းသားတွေဖြစ်တဲ့မွန်လဲမပါ၊ကယားလဲမပါ၊ရခိုင်နဲ့အခြားတိုင်းရင်းသားတွေကိစ္စလဲမပါဘူးလို့ဆိုပါတယ်။ဒါကြောင့်ချင်းမြောင်နဲ့ပင်လုံသဘောတူညီချက်အစားပူပေါင်းခြင်းပူပေါင်းဆက်ဆံရေးလက္ခဏာဆောင်တဲ့ပင်လုံစိတ်သက်ဆိုတာကိုပဲအခြေခံမယ်လို့ရှင်းပြခဲ့ပါတယ်
။နောက်ကိစ္စတစ်ခုကတော့ဖက်ဒရယ်ပြည်ထောင်စုဆိုတဲ့အခေါ်ဝေါ်ဆိုင်ရာကိစ္စပါ။ဒေါန်ဆန်းစုကြည်ကခေတ်သစ်မြမသမိုင်းမှာအုပ်ချုပ်သူအာဏာပိုင်တွေလက်မခံအန္တရာယ်ပြုနေတဲ့ကြားကမြို့သားဒီမိုကရေစီအဖွဲ့ချုပ်ဟာဖက်ဒရယ်ဆိုတဲ့အသုံးနှုန်းကိုအစောဆုံးတုံ့တုံခဲ့တဲ့အဖွဲ့စည်းဖြစ်တဲ့အကြောင်းကမ္ဘာပေါ်မှာဖက်ဒရယ်နဲ့ပတ်သက်ပြီးအတိပ္ပယ်ဖွင့်ဆိုချက်အမျိုးမျိုးရှိနေပြီးဒီနေ့ချိန်ထိအတိပ္ပယ်ဖွင့်ဆိုနေကြဆဲဖြစ်တဲ့အကြောင်းလက်ရှိနိုင်ငံတကာမှာကျင့်သုံးနေကြတဲ့အမေရိကန်ပြည်ထောင်စုဂျာမနီဆွစ်ဇာလန်စတဲ့နိုင်ငံတွေမှာလည်းဖက်ဒရယ်စနစ်ကိုကျင့်သုံးကြဖို့ရင်းမတူတဲ့အကြောင်းသူနီသူဟန်နဲ့သူအောင်မြင်နေကြတဲ့အကြောင်းသူနားလည်ပြီးအများသူငါကိုပြောပြတဲ့ဖက်ဒရယ်ဆိုတာကတော့ခွဲထွက်ချင်စရာအကြောင်းမရှိတဲ့နိုင်ငံတော်အဆောက်အုံကိုတိဆောက်တာပဲဖြစ်ကြောင်းဒါကြောင့်အားလုံးညှိနှိုင်းသဘောတူထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေကပဲမြန်မာနိုင်ငံရဲ့ဖက်ဒရယ်ဆိုတာကိုသတ်မှတ်ပေးမှဖြစ်ကြောင်းရှင်းပြပါရစေ။နောက်ပြဿနာတစ်ခုကတော့27ရာစုပင်လုံညီလာခံကိုတက်ဖို့ဒိုင်းပြည်လုံးဆိုင်ရာအပြည့်အစုံစာချုပ် NCA ကိုလက်မှတ်ထိုးဖို့လိုမလိုဆိုတဲ့ပြဿနာပါ။လက်နက်ကိုင်တိုင်းသားတွေအနေနဲ့အရင်အစိုးရချုပ်ဆိုထားတဲ့စာချုပ်အရ NCA ထိုးပြီးတဲ့အဖွဲ့တွေမှသာညီလာခံကိုဒင်းပြစ်ချက်ပြစ်ကိုယ်စားလှယ်အဖြစ်တက်ခွင့်ရတာပါ။ဒါကိုဒေါ်ဆန်းစုကြည်ကသဘောတူပါတယ်။သူ့အနေနဲ့အပြည့်အစုံစာချုပ်လက်မှတ်ထိုးမထားသူတွေလည်းညီလာခံကိုအားလုံးစုံစုံညီညီတက်ရောက်နိုင်ဖို့လမ်းဖွင့်ကြိုးစားပေးသွားမှာဖြစ်ပေမဲ့အဲ့ဒီကိုယ်စားလှယ်တွေဟာ NCA လက်မှတ်ထိုးထားတဲ့သူတွေနဲ့တော့ဒန်းတူရည်သူအခွင့်အရေးရမှာတော့မဟုတ်ဘူးဆိုပြီးပုံမှန်လင်းလင်းပဲပြောပြခဲ့ပါတယ်။သူကအဲ့လိုသာဒန်းတူအခွင့်အရေးပေးလိုက်ရင်ဘယ်သူမှအပြစ်ခတ်ရက်စရေးစာချုပ်လက်မှတ်ထိုးတော့မှာမဟုတ်ဘူးလို့ဆိုပါတယ်။ဒီအတွက်လဲအားလုံးပါဝင်လက်မှတ်ရေးထိုးနိုင်အောင် NCA စာချုပ်ပါအချက်တွေကိုပြင်ဆင်ပေးဖို့ကိုလည်းလမ်းဖွင့်ပေးထားတယ်လို့ရှင်းပြခဲ့ပါတယ်။
နောက်တစ်ခုကတော့သူဥဆောင်ကျင်းပမဲ့ငင်းငယ်ကြီးညီလာခံဟာအပြစ်ခက်ရစဲရေးတက်တက်ကိုအခြေခံမှာမဟုတ်ဘူးလို့ဒေါန်ဆန်းစုကြည်ပြောခဲ့တာပါနိုင်ငံတကာအထွေထွေညီအရာနှစ်ဖက်စီရေးပဋိပက္ခတွေဖြစ်ပွားခဲ့ကြတဲ့အနေအထားအောက်မှာအပြစ်ခက်ရစဲရေးကြိုးပေါက်ဖို့ဆိုတာအတော်လွယ်ကူတဲ့ကိစ္စဖြစ်တဲ့အကြောင်းအဲ့လိုအပြစ်ခက်ရစဲရေးပြပြားသွားရတဲ့အဓိကအများကြီးရှိတဲ့အကြောင်းဒါကြောင့်သူ့အနေနဲ့အပြစ်ရရေးကိုအခြေမခံတဲ့ငင်းကြဲရေးညီလာခံမျိုးကိုကျင်းပခြင်းပြီးတိကျတိုက်ခိုက်မှုတွေကြောင့်ညီလာခံထိခိုက်မှာမျိုးကိုလည်းမလိုလားဘူးလို့ရှင်းပြပါရယ်။ဒေါ်ဆန်းစုကြည်နောက်ဆုံးပြောတာကအချိန်စရာပြဿနာပါ။ငင်းကြဲရေးညီလာခံကြီးအောင်မြင်မြင်ကျင်းပဖို့ဆိုရင်ဒ တိကျတဲ့အချိန်စရာဆိုတာမျိုးလိုအပ်တဲ့အကြောင်းအိုင်ယာလန်ပြည်ထနာအပါအဝင်နိုင်ငံတကာအတွေ့အကြုံတွေအရငြိမ်းချမ်းရေးဖော်ဆောင်ရမှာအချိန်စရာတိတိကျကျသတ်မှတ်မထားခဲ့လို့မျောသွားရတဲ့ဇလန်းတွေရှိတဲ့အကြောင်းဒါကြောင့်21ရာစုပင်လုံညီလာခံကိုအချိန်စရာသတ်မှတ်ပြီးကျင်းပဖို့အကောင့်ထည့်ဖော်ရတာဖြစ်ကြောင်းလက်နက်ကိုင်တိုင်းသားခေါင်းဆောင်တွေကပြောပြပါတယ
်။အလုံးကိုခြုံငုံသုံးသပ်ကြည့်ရင်ဒေါက်ဆန်းစုကြည်ရဲ့ငြိမ်းချမ်းရေးဖော်ဆောင်ရဲ့21ရာစုပင်လုံညီလာခံကျင်းပရေးမှာလက်တွေ့ကြတဲ့အမျိုးမြင်ရှိတဲ့မူဝါဒလမ်းစဉ်ချမှတ်ထားတာတွေ့နိုင်ပါတယ်။အခုနောက်ဆုံးထပ်ပေါ်လာတဲ့သတင်းတွေအရကိုကန့်တောင်းပလောင်နဲ့အေးအေးရခိုင်တပ်ဖွဲ့တွေအနေနဲ့လက်နက်ကင်လမ်းစဉ်ကိုစွန့်လွှတ်မှညီလာခံတက်ခွင့်ပြုနိုင်မယ်ဆိုတဲ့တပ်မတော်ရဲ့သဘောထားပြောင်းလဲလိုက်ပြီးလို့ဆိုတဲ့အတွက်မကြာခင်ကျင်းပမဲ့21ရာစုပင်လုံညီလာခံမှာအားလုံးပါဝင်တက်ရောက်ရေးဆိုင်ရာအခက်အခဲကြီးတရက်ကိုတော့ကျော်လွှားလိုက်နိုင်ပြီဖြစ်ပါတယ်။ဒီအတွက်ဒေါက်ဆာစုကြည်ဦးဆောင်ကျင်းပမဲ့21ရာစုပင်လုံညီလာခံအောင်မြင်ကျင်းပနိုင်မှာဖြစ်တယ်လို့တကယ်စစ်မှန်တဲ့ညီညာရေးရဖို့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုအောင်မြင်မြင်တည်ထောင်နိုင်ဖို့ကိစ္စတွေကတော့ပဋိပက္ခမှာပါဝင်နေတဲ့တပ်မတော်လက်နက်ကိုင်တိုင်းသားအဖွဲ့တွေရဲ့တိုင်းသားပြည်သူတွေနဲ့တိုင်းပြည်ပေါ်ထားတဲ့သဘောထားမှန်ကန်ဖို့နဲ့အမျိုးမြင်ရှိဖို့ပဲလိုအပ်မှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါမယ်